စကိုင်းတိုင်းမုံရမြို့အဝင်စစ်စေးရိတ်ကိန်းနာမှာဧပြီလ13ရက်နေ့ကဘုံပေါက်ကွဲခဲ့တဲ့အတွက်ရဲတပ်သားတဦးထပ်မံတဲ့ဒဏ်ရာရသွားတယ်လို့မုံရွာဒေသခံတယောက်က VOA ကိုပြောပါရယ်စစ်သားနဲ့ရဲတပ်ဖွဲ့ဝင်တွေပူးပေါင်းထားတဲ့မြို့တောင်ဖက်ကစစ်စေးရိတ်ကိန်းမှာမိုင်းနှခါကွဲခဲ့တာပါမုံရွာဆက်မှုဆောင်မှာရောမြို့ရဲကကန္နာစိတ်မှာလည်းမိုင်းကွဲခဲ့တယ်လို့နာမည်မဖော်လို့တဲ့အဲ့ဒီဒေသခံကပြောပါရယ်မုံရွာအထက်မြို့မြောက်ဖက်ကစစ်စေးရိတ်ကိန်းမှာရောမြို့ထဲကဗန်းနားမှာပါမိုင်းကွဲတာအလုံးပေါင်းလိုက်ရင်တော့စုစုပေါင်းမိုင်းကွဲတာက10ကြိမ်လောက်ရှိမယ်လို့လည်းပြောပါရယ်ဒီပေါက်ကွဲမှုတွေနဲ့ပတ်သက်ပြီးတော့ဘသူကမှသူတို့လက်ချက်အဖြစ်ပြောဆိုတာမျိုးမရှိပေမဲ့စစ်တပ်ရဲ့လက်ချက်အဖြစ်ပြည်သူတွေကယူဆနေကြတယ်လို့လည်းဒေသခံတို့ကပြောပါရယ
်ဟုတ်ဘုံပေါက်ကွဲတဲ့ဖြစ်စဉ်တွေကတော့တကယ်တမ်းတော့ကျွန်တော်တို့ပြည်သူတွေကိုလန့်အောင်ပေါ့နော်ဟို6လန့်နေတဲ့ဖြစ်စဉ်တွေလို့ကျွန်တော်တို့ကမြင်ပါတယ်ဒါတွေကဒီစစ်တပ်ဘက်ကလုပ်တယ်လို့ကျွန်တော်တို့ပြည်သူတွေဘက်ကတော့အဲ့လိုမြင်ထားတာပေါ့နော်လမ်းမထွက်မလာအောင်အလူတွေ6လန့်နေတယ်လို့ကျွန်တော်တို့ကမြင်ပါတယ်အဲဒီနေ့ဆိုလို့ရှိရင်လည်းမောင်မားကလမ်းပေါ်မှာဒီလိုဘုံပေါက်ကွဲမှုတွေတရားကခက်စိတ်စိတ်တွေဖြစ်နေတဲ့အတွက်ကြောင့်ပြည်သူတွေကလည်းလမ်းပေါ်ထွက်မလာကြပါဘူးအမနေ့ကမှတော့ဒီဆန္ဒပြမှုတွေကတော့ဆက်ပြီးရှိနေပါတယ်ဗ
ျမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဆန္ဒပြပြည်သူတွေကိုအကြမ်းဖက်အနေနဲ့နေပေမဲ့ဆန္ဒပြပွဲတွေရပ်မသွားဘဲနဲ့နှီးပေါင်းစုံနဲ့ဆက်ပြီးတော့ပေါ်ပေါက်နေတာပါပေါက်ကွဲမှုတွေနဲ့ပတ်သက်လို့မုံရွာရဲစခန်းကို VOA ကဖုန်းဆက်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုမဲ့သူမရှိပါဘူး